အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာပဲသမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့အတွက်စီစဉ်နေကြပါတယ်။တနင်္လာနေ့မှာအမေရိကန်သမ္မတထရမ့်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ်အာဘေကသူတို့နှစ်ဦးအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတွေ့ဆုံဖို့အတွက်သဘောတူခဲ့ကြတယ်လို့တိုကျိုမှာသတင်းတောက်တွေကိုပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဓာတုနဲ့ဇီဝလက်နက်တွေနဲ့တူပက်ထင်းတက်ဒုံးကြီးအစီအစဉ်တွေကိုပါအပိတိုင်လုံးဝဖျက်သိမ်းဖို့ကိစ္စဟာမဖြစ်မနေလောက်ရမယ်ကိစ္စဖြစ်ကြောင်းအခုလိုတယ်လီဖုန်းဆက်သွယ်ပြောကြရမှာနှစ်ဖက်သဘောတူညီခဲ့ကြတယ်လို့လည်းသမ္မတအင်ဗျူရဲ့ကြေညာချက်မှာဖော်ပြပါတယ်သမ္မတထရမ့်နဲ့ဝန်ကြီးချုပ်အာဘေတို့နှစ်ဦးစလုံးဟာကနေဒါနိုင်ငံမှာဂျူလ8ရက်နေ့ကိုယ့်ရဲ့ကျင်းပမယ်စီးပွားရေးအင်အားကြီးနိုင်ငံများ G7 ထိပ်သီးအစည်းအဝေးကိုတက်ရောက်ကြမှာဖြစ်ပါတယ်ဒါပေမဲ့ခေါင်းဆောင်နှုတ်ကအဲ့ဒီအစည်းအဝေးမတိုင်ခင်မှာပဲအမေရိကန်သမ္မတအင်ဂျူမှာတွေ့ဆုံဖို့ဖြစ်နိုင်တယ်လို့အမေရိကန်နဲ့ဂျပန်အရာရှိတွေကပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲအတွက်အစီအစဉ်တွေကိုဆွေးနွေးဖို့အမေရိကန်အရာရှိတွေမြောက်ကိုရီးယားနဲ့စင်ကာပူနိုင်ငံတွေကိုရောက်နေချိန်မှာပဲသမ္မတထရမ့်နဲ့ဝန်ကြီးချုပ်အာဘေတို့နှစ်ဦးတနင်္လာနေ့ကစကားပြောခဲ့ကြတာပါ။အောက်မေပွဲအခမ်းအနားကျင်းပရဲ့အာလန်တန်အမျိုးသားစစ်သင်းချိုင်းကိုသမ္မတထရမ့်မတော်ခင်ခေါင်းဆောင်လို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြတာဖြစ်ပြီးအောက်မေပွဲအခမ်းအနားအတွက်မင်းငွန်းပြောကြရမှာတော့သမ္မတထရမ့်ကကိုရီးယားကျွန်းဆွယ်အခြေအနေနဲ့ပတ်သက်ပြီးဘာမှမပြောခဲ့ပါဘူး။ကိုရီးယားကျွမ်းဆွယ်က၃နှစ်ကြာစစ်ပွဲကာလအတွင်းအမေရိကန်နိုင်ငံသား3,400လောက်အသက်ပေးခဲ့ရတာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေဟာတနင်္လာနေ့မှာကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဆုံးမှာတွေ့ဆုံပါတယ်။အမေရိကန်ဖွဲ့ကဥဆောင်သူကတောင်ကိုရီးယားဆိုင်ရာတန်တမန်ဟောင်းလေးဖြစ်ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဖြစ်တဲ့ဆန်ခင်းဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုအင်ကာနိတ်တီကျင်းပမယ်လို့သတင်းတွေမှာဖော်ပြကြပါတယ်။